ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီရဲ့ညှိနှိုင်းအစည်းအဝေးနေပြည်တော်မှာတနင်္ဂနွေနေ့ကစတင်ကျင်းပခဲ့ပြီးဒီကနေ့မှာတော့ဆက်ကော်မတီ1နဲ့တိုင်းသာလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဆွေးနွေးနေကြမှာပဲကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီအချိန်လေးကိုတော့ VOA သတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီရဲ့ညှိနှိုင်းစည်းအဝေးကိုဒီလ3ရက်နေ့ကနေစတင်ပြီး6ရက်နေ့အထိကျင်းပနေရမှာဒီကနေ့မှာတော့အကျိုးပြင်ဆင်ရေးကော်မတီနဲ့တပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်ဆွေးနွေးခဲ့ကြပါတယ်ဒီကနေ့ဆွေးနွေးကြတဲ့အချက်တွေကိုတော့အကျိုးပြင်ဆင်ရေးကော်မတီရဲ့အတွေ့အမှုဦးလမ်းမောင်ရွှေကအခုလိုပြောပါတယ
်ပြည်တော်စုငြိမ်းချမ်းရေးညီလာခံဒီပြစ်စီကော်မတီအနေနဲ့မနေ့ကစပြီးတော့ကျွန်တော်တို့ရဲ့ဒီသင်္ကန်းနှစ်နယ်အစည်းအဝေးတွေနေပြီးတော့မှလုပ်ပါတယ်။အဲဒီနေ့တော့အဲဒီမနေ့ကကျွန်တော်တို့ကော်မတီချင်းချင်းနှစ်နယ်လို့ရတာတွေကိုဒီလက်မှတ်ထိုးထားတဲ့ရှစ်ဖွဲ့ကိုကျွန်တော်တို့ကပြန်လဲတယ်။အရှင်းလင်းပြင်ပြတယ်ပေါ့နော်။နောက်တစ်ခုကတော့ဒီကော်မတီနှစ်ရက်ပေါ်ရတဲ့ဖြစ်မှာဒီဆက်ကော်မတီနှစ်အနေနဲ့ဆော်ဝဲထားတဲ့ကိစ္စတွေကိုလည်းကျွန်တော်တို့ရှင်းလင်းပြင်ပြပါတယ်။ပြီးရင်တော့ကျွန်တော်တို့ရှိလာမယ်ပေါ့ဩဂုလကုန်ပြီမှာဆောင်းရဲမယ်ညီလာခံအတွက်ပေါ့ဒီလိုအပ်တဲ့ညီနိုင်မှုတွေကိုဆက်ပြီးတော့ကျွန်တော်တို့လုပ်ကြပါမယ
်ဆွေးနွေးပွဲမှာ NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့တွေပါဝင်လာရေးနဲ့နိုင်ငံရေးမူပေါင်းကိုဩဂုလဇန်ပိုင်းမှာအချောသက်ပြင်ဆင်နိုင်ရေးကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ဘရူဆောဂွေထူဝင်းကတော့NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းနဲ့ဆက်ကော်မတီတစ်ကနိုင်ငံရေးမူပေါင်းတွေကိုအဓိကပြန်လည်သုံးသပ်ဖို့ဆောင်ရွက်နေပြီး NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့အစည်းပါဝင်လာတဲ့အချိန်မှာနိုင်ငံရေးမူပေါင်းကိုအချောသက်ပြင်ဆင်ကြမှာဖြစ်ကြောင်းပြောပါတယ်။ပြီးခဲ့တဲ့လ28ရက်နေ့ကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တွေ့ဆုံဆွေးနွေးခဲ့တယ်လို့ဒီလ1ရက်နဲ့2ရက်နေ့တွေမှာတော့ NCA ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့10ဘွဲ့နဲ့စက်ကော်မတီ2ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုဆွေးနွေးနေတဲ့ရပ်ပိုင်းတွေမှာပဲကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။လွန်ခဲ့တဲ့ဇွန်လ28 29ကနေကြာဖြစ်တဲ့တိုက်ပွဲကတော့အဲ့ဒီနမ်ဆန်ယန်ကအနောက်ဘက်ပေါ်နေပင်ကုန်းဆိုတဲ့ယွာလေးနားမှာဖြစ်ပါတယ်။သူမြေနဲ့ညမှာတော့ဒီခါယာဆိုတဲ့နေရာနဲ့တက်မတော်ဘက်ကနဲ့လက်နက်ကြီးနဲ့ထုတ်တာတော့ရှိပါတယ်။ခုဒီနေ့အချိန်နဲ့တော့ဘာသတိမမတက်တဲ့ဘူး
။တချင်ပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတက်မတော်ရဲ့ပြောခွင့်ရသူနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်ကြားချက်မရခဲ့ပါဘူး။မြောက်ရီသတင်းစာမှာတော့ဝိုင်းမော်မြို့နယ်နမ်ဆန်ယံမှာရိတ်ခါစုပုံရေးအတွက်လမ်းကြောင်းလုံခြုံရေးရှင်းလင်းနေတဲ့တမ်ဘော်စစ်ကြောင်းကို KIA တပ်ဖွဲ့ကအဝေးဒိမိုင်းနဲ့ဖောက်ခွဲပြီးလက်နက်ကြီးငယ်တွေနဲ့ပစ်ခတ်ခဲ့ကြောင်းဇူလိုင်လ2ရက်နေ့နေ့စွဲနဲ့ဖော်ပြပါတယ်။လက်ရှိငင်းချမ်းရေးဆွေးနွေးနေတဲ့ကာလအတွင်းမှာတော့ KIA ကစစ်စင်ရေးတွေလုံးဝမဟုတ်ကြောင်းဒုတိယဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ဒီအခုကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့အချိန်ပေါ့ငင်းချမ်းရေးတို့နိုင်ငံရေးဆွေးနွေးတဲ့အချိန်မှာဒီအခုလိုတိုက်ပွဲနဲ့ဖြစ်ရှိနေမျိုးနဲ့တော့ကျွန်တော်တို့ကတော့မလုံလားပါဘူး။အဲဒါကြောင့်အပြီးကတော့နိုင်ငံရေးဆွေးနွေးတဲ့ညီလာနဲ့ကျွန်တော်တို့ဗီဒီယိုညချမ်းရဲ့ကိုဖြစ်ဖြစ်နေတာပေါ့။ဒါမျိုးတွေဆန်တာတော့ရှိပါတယ်။အဲဒါကြောင့်ဗီဒီယိုခံတတ်တိုက်ခိုက်တာမျိုးတို့ဖြစ်ဖြစ်လောက်တာမျိုးတော့ကျွန်တော်တို့ကမလုပ်ဘူးလို့ကျွန်တော်ပြောလို့ပါတယ
်။ဒီလဒုတိယပတ်အတွင်းမှာတော့ KIA ဒုဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးအင်ဘန်လာအပါဝင် NCA လက်မှတ်မြေးထိုးသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ကိုဘွဲကခေါင်းဆောင်တွေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးကိုလည်းဩဂုတ်လမကုန်ခင်မှာကျင်းပနိုင်ဖို့အတွက်ပြင်ဆင်ဆောင်ရွက်နေပါတယ်